အမေရိကန်အစိုးရဘက်ကစီးပွားရေးဆိုင်ရာဖိတ်ဆို့မှုတွေကိုအတန်အသင့်ဖြေလျှော့ပေးလိုက်ပေမဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာအလုပ်လာလုပ်ဖို့အတွက်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုမ္ပဏီကြီးများအသင်းကပြောဆိုလိုက်ပါတယ်။အမေရိကန်ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့လည်းအားလုံးပါဝင်တဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုမျိုးဖြစ်လာဖို့လိုအပ်တဲ့အကူအညီမှုတွေပေးသွားမယ်လို့မြန်မာနိုင်ငံပြည်ဆိုင်ရာအမေရိကန်သံတမန်ကြီးကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မတ်တင်ဂီလင်းကတင်ပြမှာပါ။
ဟုတ်ကဲ့ပါမေလလလယ်ပိုင်းလောက်တုန်းကစီးပွားရေးဆိုင်ရာပိတ်ဆို့မှုတွေကိုအတန်အသင့်ဖြေလျှော့လိုက်ပေမဲ့လေအမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုဝင်ရောက်လာဖို့အတွက်ငွေလွှဲပြောင်းမှုအပါအဝင်အခြေခံအဆောက်အအုံဆိုင်ရာစိန်ခေါ်မှုတွေရှိနေသေးတယ်လို့အမေရိကန်ကုန်သည်ကြီးများအသင်းအရှေ့တောင်အာရှဆိုင်ရာအကြီးအကဲအရာရှိဂျွန်ဂိုယာကအခုလိုပြောဆိုလိုက်ပါတယ်
Our limitations in the financial sector, the general development of that sector, access to electricity, challenges in terms of human resources and funding.
အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံကိုဝင်လာဖို့အတွက်ငွေရေးကြေးရေးကဏ္ဍနဲ့ဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေကကန့်သတ်ချက်တွေ၊လက်စစ်မီးရရှိရေး၊လူအရင်းမြစ်ဆိုင်ရာလိုအပ်ချက်တွေ၊လုံလောက်တဲ့ကြွညင်ဝန်ထမ်းရရှိရေး၊လုပ်ငန်းနဲ့ပတ်သက်တဲ့ပစ္စည်းတွေတင်ပို့ဆောင်ရေးစတဲ့အခက်အခဲတွေအများကြီးရှိနေပါသေးတယ်
။ဒီနေ့ရန်ကုန်မြို့ဆက်မှုလက်မှုနယ်ကုန်သည်ကြီးများအတင်းကျုံမှာကျင်းပတဲ့အမေရိကန်မြန်မာကုန်သည်မှုနယ်ရင်းနှီးမြှုပ်နှံမှုအနာဂတ်အလားအလာဆိုင်ရာဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။အမေရိကန်ကုန်သည်ကြီးများအတွက်မြန်မာနိုင်ငံမှာကုန်သွယ်မှုနဲ့ယင်းနှိမ့်မြုံနံမှုဆိုင်ရာလုပ်ငန်းတွေလုပ်ကိုင်မှုအခွင့်အလမ်းတွေအများကြီးရှိနေတယ်လို့လည်းသုံးသပ်ကြပါရယ်။အမေရိကန်ကုန်သည်တွေအနေနဲ့အဓိကအားဖြင့်စွမ်းအင်ဆိုင်ရာလုပ်ငန်းတွေမှာယင်းနှိမ့်မြုံနံလိုကြပြီးစိုက်ပျိုးရေးကဏ္ဍ၊သတင်းအချက်အလက်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာလည်းယင်းနှိမ့်မြုံနံသွားဖို့ရှိတယ်လို့ဂျွန်ဂိုယာကပြောပါရယ်။ကုန်သွယ်မှုနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာလုပ်ငန်းတွေကိုအမေရိကန်ကုန်သည်ကြီးတွေကလုပ်ကိုင်ကြမှာဖြစ်တယ်လို့အမေရိကန်အစိုးရရဲ့ဖွံ့ဖြိုးမှုအေဂျင်စီ USAID ကလည်းလိုအပ်တဲ့အကူအညီတွေကိုအရင်ကလည်းပေးနေတယ်လို့နောက်ပိုင်းလည်းပေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကအခုလိုပြောပါတယ်
On the economic side, we're already providing significant, tangible assistance to economic reform and development efforts here. USAID is working closely with...
ဒီဘဝရေးပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့သိတာထင်ရှားတဲ့အကူအညီတွေပေးနေတာပါ။အမေရိကန်ဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေ၊ရပ်ဖက်လူအဖွဲ့အစည်းတွေအပါအဝင်စီးပွားရေးဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့လည်းပူးပေါင်းပြီးတော့လုပ်ကိုင်နေပါတယ်။
ဒီဆွေးနွေးပွဲကိုစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြင့်တောင်တို့လည်းတက်ရောက်ခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ဖွံ့ဖြိုးတိုးတက်လာစေရေးနဲ့နှစ်နိုင်ငံစီးပွားရေးလက်တွဲဆောင်ရွက်မှုပုံမှန်ပြန်လည်ဖြစ်ထွန်းလာစေရေးစတဲ့အကြောင်းအရာတွေကိုလည်းစကားဝိုင်းဖွဲ့ပြီးဆွေးနွေးခဲ့ကြပါတယ်ရှင်။